နေပြည်တော်မှာဖမ်းဆီးတရားစွဲဆိုခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုဒီကနေ့အမှုတစ်ခုထက်တိုးတရားစွဲလိုက်တဲ့အတွက်သူရင်ဆိုင်နေရတဲ့အမှုစုစုပေါင်း6မှုရှိသွားပါပြီ။ဒေါ်ဆန်းစုကြည်ရဲ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေနဲ့တွေ့ဆုံဖို့ဒေါ်ဆန်းစုကြည်ကဒီကနေ့တရားရုံးမှာချက်ပြီးတော့တောင်းဆိုပါတယ်။ရန်ကုန်ကလာတဲ့သတင်းကိုဦးခင်မောင်စွန်းမင်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ဖမ်းဆီးတရားစွဲခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကိုဒီနေ့ဧပြီလ12ရက်နေ့မှာနေပြည်တော်ဇဗူတိရီတရားရုံးမှာဗီဒီယိုကွန်ဖရင့်စင်းနဲ့ရုံးထုတ်ပါတယ်။ဒီနေ့ကြားနာပွဲမှာအရသာတဦးကစွဲဆိုခဲ့တဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့ဒေါ်အောင်ဆန်းစုကြည်ကိုထပ်တူတရားစွဲလိုက်တယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေကြီးဦးခမောင်စောက VOA ကိုပြောပါတယ
်။ဗတိမှုကြိုတိုင်နေညာပေါ့ဗျာ။ဒါပေမဲ့ဟိုတက်ဆိုင်ရာဟိုဒီဟိုကကြတော့တဘာဝဘေးရနေစီမံခန့်ခွဲမှုဥပဒေအရာပါလေအဲ့ဒီဥပဒေမှာကသူကသူတပ်မှတ်တယ်ဝင်ကြီးဌာနအစရှိနေအဲ့လိုအရာရှိတော့တဘာဝဘေးရနေစိတ်သိက္ခာကိုအရေးဟိုအဖွဲ့အဲ့ဒီရနေပြီးတော့မှဘေးရခွင့်ပြုရတယ်လို့ဒီဥပဒေရတယ်တိုင်နာတော့ဥညီကြီးဆိုလဲဝေးတတ်တာရနော်နေပြီးတော့လဲရတယ်သူကတိုင်နာပါအဲ့တော့တိုင်တဲ့အချက်ကတော့အရင်ကျွန်တော်တဘာဝဘေးရနေသူထိသိကကွေဥလိပုံမှာ20မှာဒီအမှုလိုပဲပေါ့ဗျာအဲလူအုပ်စုတစုနဲ့ထိဆိုင်တဲ့ပတ်သက်လို့တိုင်တာပါပဲဗျာအခုကလည်းဒေါန်ဆန်းစုကြည်သူရှေ့သွားတာမဟုတ်သူကအဲလေဝင်းနယ်တနယ်ကိုသွားတဲ့အခါလူ20နဲ့ပူရပေါ့ဗျာနော်အဲ့လားဟိုအလုပ်ကြီးတော့မတိုင်တာပါလေဗျာ
ခုလိုအမှုတစ်ခုထပ်တိုးတဲ့အတွက်ဒေါန်ဆန်းစုကြည်ကိုတရားစွဲထားတဲ့အမှုစုစုပေါင်း6ခုဖြစ်သွားပါပြီအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြအောင်လှုံ့ဆော်မှုလှုံ့ဆော်မှုရာဇသက်ကြီးဥပဒေ905ခါခွေဆက်သွယ်ရေးဥပဒေပုံမှန်69ပို့ကုန်သွင်းကုန်ဥပဒေပုံမှန်10နိုင်ငံတော်လျှို့ဝှက်အဥပဒေပုံမှန်တို့နဲ့ဆွဲထားတဲ့အမှုတွေအပြင်တဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးဥပဒေပုံမှန်25နဲ့2မှုဖြစ်ပါတယ်အခုလိုအမှုတွေအများကြီးရင်ဆိုင်နေရပြီမဲ့အခုချိန်ထိသူ့ရဲ့ရှေ့နေတွေနဲ့အခုထိတွေးဆောင်ခွင့်မရသေးတာကြောင့်ရှင်းနေတွင်နဲ့တွေးဆုံခွင့်ပေးဖို့ဒေါအောင်ဆန်းစုကြည်ကဒီနေ့ထပ်ပြီးတောင်းဆိုခဲ့တယ်လို့ရှင်းနေဥက္ကမောင်စောကပြောပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ဖို့ဒေါအောင်ဆန်းစုကြည်အတည်ပြုထားတဲ့ရှင်းနေတွေတဲကဥက္ကမောင်စောဦးကြည်ဝင်းဒေါ်ဆန်းမာလာညွန့်နဲ့ဦးအောင်ကျော်စိုးတို့၃ယောက်ကိုတော့ဒီနေ့အမှုလိုက်ဖို့သက်ဆိုင်ရာကတရားဝင်ခွင့်ပြုခဲ့တယ်လို့ရှင်းနေကြီးဥက္ကမောင်စောကပြောပါတယ်
ကောင်းကင်းကြီးကကျွန်တော်တို့လက်မှတ်ထိုးတဲ့ကိုယ်စားလှယ်လွဲတာပေါ့ဗျာ။မင်းကြီးကကျွန်တော်တို့လက်ထဲရောက်ပါလေ။ဒေါ်မင်းမင်းဆိုပဲသွားပြီးအဲ့ကိုယ်စားလှယ်ကပြင်ပါလေဗျာ။အဲ့တော့အခုတွေ့တဲ့ကိုယ်စားလှယ်ကရောက်သွားပါပြီ။ဒါတော့စမ်းကြည့်ကြည့်ရဲ့တရားဝင်ရှေ့နေပြီ။6ယောက်ပေါ့ဗျာ။ဖြစ်သွားပါပြီ
။ရှေ့နေဒေါ်မင်းမင်းဆိုနဲ့ဥယျာချစ်တို့ကိုတော့ဒေါ်အောင်စန်းစုကြည်ရဲ့အမှုကိုလိုက်ဖို့အစောပိုင်းကတည်းကခွင့်ပြုထားပါတယ်။တရားစွဲခံထားရတဲ့သမရဦးဝင်းမြင့်ကလည်းရှင်းနေကိုယ်စလဲလွှဲအပ်ဖို့ရှိနေပြီးလက်ရှိတော့ရှင်းနေဒေါ်မင်းမင်းဆိုးကပဲဦးဝင်းမြင့်ဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီရဲ့နေပြည်တော်ကောင်စီဥက္ကဋ္ဌတာဝန်ယူခဲ့တဲ့ဒေါက်တာမျိုးအောင်တို့၃ယောက်လုံးရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးပါတယ်သူတို့၃ယောက်လုံးကိုဗီဒီယိုကွန်ဖရင့်စင်းနဲ့ရုံးထုတ်အမှုစစ်ဆေးခဲ့တာဖြစ်ပါတယ်နောက်တစ်ချိန်ရုံးချင်းကိုတော့ AB လ28ရက်နေ့မှာချိန်ဆထားတာဖြစ်ပါတယ်ခင်ဗျာ